ရုရှားနိုင်ငံရဲ့ Arctic ရေနံတူးဖော်ရေးလုပ်ငန်းရှိရာနေရာကိုအတင်းဝင်ရောက်ဖို့ကြိုးစားခဲ့တဲ့ Greenpeace သဘာဝပတ်ဝန်းကျင်စောင့်ရှောက်ရေးတက်ကြွလှုပ်ရှားသူ10ဦးကို Murmansk မှာရှိတဲ့ရုရှားတရားရုံးတရုံးကနေထောင်ဒဏ်2လစီအမိန့်ချမှတ်လိုက်ပါတယ်။ပင်လယ်ရေကြောင်းဆိုင်ရာအကြမ်းဖက်မှုနဲ့ဆက်ဆွဲခံရပြီးအဲ့ဒီအမှုကိုတာဝန်ရှိသူတွေစုံစမ်းနေချိန်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလှုပ်ရှားသူ22ဦးစလုံးထိမ့်သိမ်းခံခဲ့ရတာပါ Greenpeace အဖွဲ့ရဲ့ Arctic Sunrise ဆိုတဲ့သင်္ဘောမှာပါလာတဲ့တက်ကြွလှုပ်ရှားသူတွေဟာရုရှားနိုင်ငံပိုင် Gazprom Company လုပ်ငန်းပိုင်နဲ့မြေပေါ်ကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ကအတင်းဝင်ရောက်ဖို့စ조사ခဲ့ကြပါတယ်ဒီလူတွေဟာပင်လယ်ပြင်ကြမ်းဖက်မှုကျူးလွန်သူပင်လယ်ဓားတွေလို့ယူဆပြီးစစ်တပ်လုံခြုံရေးတွေကသူတို့ကိုတားဆီးခဲ့ပါတယ်ဒီလူအယောက်30ဟာပင်လယ်ဓားတွေမဟုတ်ပေမဲ့လို့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးရေနံတွင်းတူးလုပ်သားတွေအတွက်အန္တရာယ်ဖြစ်အောင်ကျူးလွန်ခဲ့သူတွေဖြစ်တယ်လို့ရုရှားသမ္မတဗလာဒီယာမီယာပူတင်ကပြောဆိုလိုက်ပါတယ်။ဒီရေနံတွင်းတူးလုပ်ငန်းကရေနံတွေရိုးစိမ့်လာခဲ့ရင်ရုရှားနိုင်ငံအာတစ်ကမ်းရိုးတန်းကိုအန္တရာယ်ဖြစ်စေလိမ့်မယ်လို့ Greenpeace အဖွဲ့ကပြောပါတယ်ရှင်။